မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အူးရဲ့ဂျမားဖြစ်သူကင်ယုံဂျုံဟာမြောက်ကိုရီးယားနိုင်ငံရဲ့ဒုတိယအာဏာရှိဆုံးပုဂ္ဂိုလ်အဖြစ်တာဝန်ထမ်းဆောင်နေတယ်လို့တောင်ကိုရီးယားထောက်လှမ်ရေးအဖွဲ့ကယူဆထားကြောင်းတောင်ကိုရီးယားဥပဒေပြုအမတ်တယောက်ကပြောပါတယ်။ဒါပေမဲ့ကင်ဂျွန်အူးကိုဆက်ခံမဲ့သူအဖြစ်သတ်မှတ်ထားတာမျိုးတော့မဟုတ်ဘူးလို့လည်းပြောပါတယ်။ဂျာတာပလီနီကပြုလုပ်တဲ့တောင်ကိုရီးယားပါလီမန်ထောက်လှမ်ရေးကော်မတီအစည်းအဝေးအပြီးမှာအတိုက်အခံမှာဟာတီကျောင်းကသတင်းတော်တွေကိုအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။အသက်30ဆန်းဆန်းရှိပြီလို့ယူဆရတဲ့ကင်ဂျွန်ဂျုံကမြောက်ကိုရီးယားနိုင်ငံရဲ့လောကမှာပါဝင်ပတ်သက်နေသူတွေတဲ့ကင်ဂျွန်ဦးရဲ့တူတဲသောသွေးရင်တော်ဆက်သူဖြစ်ပါတယ်။မကြာသေးခင်လာတွေကကင်ဂျွန်ဂျုံကတောင်ကိုရီးယားနဲ့ဆက်ဆံရေးအပေါ်တင်းတင်းမာမာကင်တွယ်ခဲ့သူဖြစ်ပါတယ်။ကင်ဂျွန်ဂျုံဟာသူ့ကိုပေးထားတဲ့တာဝန်တွေနဲ့မြောက်ကိုရီးယားအစိုးရကိုအကူအညီပေးနေတယ်လို့ဟာတီကျောင်းကသတင်းတောက်တွေကိုပြောပါရယ်ကင်ဂျွန်ဦးမှာအကျွေးမဲ့အာဏာရှိနေစေဖြစ်ပေမဲ့အရင်ကတည်းကစာရင်တချို့အာဏာတွေကိုလွှဲပြောင်းပေးထားကြောင်းနဲ့ကင်ဂျွန်ဂျုံဟာမြောက်ကိုရီးယားမှာဒုတိယအာဏာရှိဆုံးဖြစ်ကြောင်းသူကပြောပါရယ်ကင်ဂျွန်ဂျုံဟာသူ့ကိုကင်ဂျွန်ဦးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့2019ခုနှစ်ဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးတုန်းကသူ့ကိုခီးစဉ်အဆအဆအစဉ်ပြေဖို့အရေးစစ်စစ်ဆက်ဆက်စီစဉ်ဆောင်ရွက်ခဲ့တာကြောင့်လူသိများလာသူတစ်ယောက်ဖြစ်ပါတယ်။ဒီနှစ်ထဲတောင်ကိုရီးယားနိုင်ငံစံကြီးရဲ့လှုပ်ဆောင်ချက်တွေမှာပါဝင်ခဲ့တဲ့သူ့ရဲ့အခန်းကဏ္ဍဟာသူ့ကိုကင်ဂျွန်ဦးရဲ့လက်ထောက်တစ်ယောက်တည်းပုံရဲလို့လည်းသုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့အခုတလောကျင်းပနေတဲ့အာဏာရအလုံသမားပါတီအစင်းမြင့်အစည်းအဝေးပွဲတွေမှာသူ့ကိုမတွေ့ရတဲ့ကြောင့်ဂျာနုကတွေခြားထားသလားဆိုပြီးတွက်ဆပြောဆိုနေတာလည်းရှိနေပါတယ်ခင်ဗျ။